ဒီမြန်မာနိုင်ငံမှာရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရမှုစာအုပ်ကိုဘာသာပြန်ထုတ်ဝေခဲ့တဲ့စာပေတိုက်ပိတ်ပင်ခံရတာနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါဒီလိုဘာသာပြန်စာအုပ်ဖြန့်ချီတာကိုပိတ်ပင်တားဆီးရုံနဲ့အမှန်တရားကိုဖုံးကွယ်လို့ရမှာမဟုတ်ဘူးလို့ရိုဟင်ဂျာရေးတောင်းဆိုလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေက VOA ကိုပြောပါတယ်တကယ်တမ်းသူတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေဟာစာအုပ်တွေတည်င်းမှတ်တမ်းတွေတဲ့ထောင်ပိုပြီးဆိုးရွားနေတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကအကြောင်းစုံကိုပြောပြမှာပါရှင
်မြန်မာနိုင်ငံထဲကအွန်လိုင်းစာပေအယောင်ဈေးကွက်ထဲမှာဒီသတင်းပတ်ထည့်ကပဲဒီအင်္ဂလန်ဥပဒေပညာရှင်ရူနန်လီရေးသားထားတဲ့မြန်မာရိုဟင်ဂျာဂျီနိုဆိုက်ဆိုတဲ့စာအုပ်ကိုမိတူရပြီဆိုပြီးတော့ချိန်ညာပြီးတော့ရောင်းချခဲ့တဲ့အတွက်ပုံလေးထုတ်ဝေခြင်းဥပဒေကိုချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့လွင်ဦးစာပေကိုစစ်ကောင်စီပြန်ကြားရေးဌာနကထုတ်ဝေခွင့်လိုက်စင်ပြုတ်သိမ်းလိုက်ပါတယ်ဒီဥပဒေပြဋ္ဌာန်းချက်ပါစီကံချက်တွေကိုချိုးဖောက်တာမဟုတ်လို့အခုလိုမျိုးထုတ်ဝေခွင့်လိုက်စင်ပိတ်ပင်လိုက်တာလို့ပြန်ကြားရေးဌာနမိုဘိုင်းကွင်းနဲ့မှတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေက VOA မြန်မာပိုင်းကိုပြောပြပါဗျာ
။တို့ဒီကြောင်ကိုအွန်လိုင်းမှာပြင်ရတယ်လို့မိတ်ဒီရကြီးဆန္ဒလေးပြောတယ်။ဒါကတော့ပုံမှန်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေဆိုတာရှိတယ်နော်။အဲ့ဒီမှာပုံမှန်စက်ကွန်မှာပုံမှန်ချက်ပါစီကံချက်နဲ့ညွှန်ကြားထုတ်ဝေတာကိုပုံမှန်ချင်းထုတ်ဝေခြင်းတန့်ရှိခြင်းသို့မဟုတ်ဒီကမှပြင်ရရင်မပြောရတဲ့တာမျက်ချက်ရှိတယ်နော်။ဒီစီကံချက်တွေမလိုက်တာဘူးဒီတမ်းစစ်တွေဖောက်ပြတယ်ဆိုရင်တော့သူဆက်ဆံရာတွေဥပဒေနဲ့ရေးရတဲ့ဘော
တကယ်တော့စစ်ကောင်စီဘက်ကဒီလိုပြည်တွင်းမှာစာအုပ်တွေဖြန့်ချီတာကိုပိတ်ပင်တားဆီးရုံနဲ့ဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာအမှန်တကယ်ဖြစ်ပျက်ခဲ့တဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်မှာစစ်တပ်ကနေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုတဲ့အမှန်တရားကိုဖုံးကွယ်လို့ရမှာမဟုတ်ဘူးလို့ရိုဟင်ဂျာရေးတောင်းဆိုလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ပါတယ်ဒီလိုမြန်မာပြည်သူတွေမဖတ်မိအောင်ဒါစီပိတ်ပင်မှုလုပ်ယုံနဲ့ကျူးလွန်ခံရသူတွေနောက်ကျူးလွန်ခဲ့သူတွေရဲ့နှစ်ဦးနှစ်ဖက်သိတဲ့အမှန်တရားကိုဖုံးကွယ်လို့မရနိုင်ပါဘူးလို့ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကပြောပါတယ
်အဲ့လိုစာပေတို့ပိတ်ယုံနဲ့ဒီရိုဟင်ဂျာသမားရောရိုဟင်ဂျာရဲ့ပြည်ထောင်မှုတော့ဒီလိုရိုဟင်ဂျာတွေရဲ့ချန်နယ်ရောဒါစပါးကနေသူတို့ကပိတ်လဲရမှာမဟုတ်ပါဘူးသူတို့ပိတ်လဲပြင်ပြီးတော့ပေါ်လေပါပဲဒီလိုစာပေတို့ပြင်ပြီးတော့အချက်အလက်တွေစုဆောင်ပြီးတော့ရိုဟင်ဂျာတွေရဲ့ပိတ်လဲကိုပြီးတော့မျက်နှာမှုတွေကိုအဲ့လိုမျိုးလုပ်မယ်ဆိုလို့ရှိရင်ဒီလိုမျိုးနောင်နောင်ပဲလူမျိုးတွေဆက်ပြေးတဲ့ကုန်ရဲ့မျိုးဒီမှာနိုင်ငံအသိအထိမှာဒီလိုမျိုးမပြေအောင်တခြားလူမျိုးတွေကရောအားလားကွန်စင်ပြီးမယ်ဆိုတော့အဲ့လိုဝင်နေပါတယ
်တကယ်တော့အမှန်တကယ်ဖြစ်ပျက်ကြုံတွေ့ခဲ့တဲ့လူခွင်းချိုးဖောက်မှုလူမဆန်မှုတွေကဒီစာအုပ်တွေမှတ်တမ်းတွေသတင်းတွေမှာရေးသားဖော်ပြခဲ့တာထက်ကိုပိုးပြီးတော့မှဆိုးဝါးကြမ်းတမ်းခဲ့ပါတယ်လို့လေကိုရိုင်းရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေကဆိုပါတယ်သူတို့ကိုယ်တိုင်မျက်မြင်ကိုတွေ့ကြုံတွေ့ခဲ့ရတဲ့ရခိုင်မြောက်ပိုင်းအဖြစ်အပျက်တွေကိုအသက်ဆုံးခဲ့ရသူတွေရဲ့မိသားစုတွေဆွေမျိုးမိတ်ဆွေတွေနောက်ပြီးတော့အသက်လူပြီးတော့ပြေးခဲ့ရတဲ့ရိုဟင်ဂျာရွာသူရွာသားတွေကသူတို့ရဲ့အတန်တွေကိုထုတ်ဖော်ပြီးတော့တရားမျှတမှုရရေးတောင်းဆိုနေကြတယ်လို့လည်းရိုဟင်ဂျာဒုက္ခသည်ဦးစိုးမြင့်ကဆိုပါတယ
်တကယ်ဖြစ်ပျက်ခဲ့တဲ့အခြေအနေကတကယ်ကြုံတွေ့ခဲ့ရတဲ့လူတွေကပူစီမှာပါတခြားလူတွေတဲ့သာဝစည်းစားသူတွေဒီတကယ်ခံလာနေရတဲ့လူတွေကပူတိမှာပါပူကန်လာခဲ့ရတဲ့လူတွေပါနောက်တစ်ခုကမြန်မာပြည်တွင်းမှာဒီတစ်တဲ့အထောက်အထားတွေပေါ့မြေတူးဆက်လက်ကိုတူးပြလိုက်တာနော်အဲ့ဒီတော့အထောက်အထားတွေကိုဖောက်ပြတဲ့ချောင်းပြတဲ့သဘောရှိတယ်ကျွန်တော်ပြောချင်တာကအနာရှိတဲ့ပုဂ္ဂိုလ်တွေကဘလို့ပဲဒီအဲ့ဒီဒီနေ့ဆိုင်ကမှာလူမျိုးစုံစားရဆွမ်းမှာပါဝင်ခဲ့တဲ့နော်ဒီကျွေးရဲ့နီးရောဒါရဲဒိုင်းရရောပါဝင်ခဲ့တဲ့လူတွေကဘလို့ပဲပိတ်တယ်နော်ပိတ်တယ်ထားထားဒါရဲဒီအရီကိုဖုန်းကြီးလို့ထားနိုင်မှာတော့မဟုတ်ဘူးမပြီးတော့ဆိုရင်သူတို့ခံစားခဲ့ရတဲ့လူတွေကဒီဘက်ကိုရောက်နေတာကိုလွတ်လပ်တဲ့နေမျိုးကိုရောက်တယ်ဆိုတော့နိုင်ငံတကာဖွင့်ကြည့်ရအောင်စုံစမ်းပြီးတော့ဒါရီကိုဖောက်တော့နေတာပဲမှတ်တမ်းတင်နေတာပဲနော်အဲ့ဒါကြောင့်သူတို့ကဘလို့ပဲပိတ်တယ်ဒီကျွန်တော်ထင်တာကဒီနိုင်ငံအစရမြတ်တမှုရရှိရတဲ့တကယ်ဆောင်ရနိုင်မယ်ဆိုရင်တော့ဒီလူဦးစာပေတိုက်ကထုတ်တဲ့ဝန်ရည်ကြီးရဲ့စာအုပ်ကိုတိတ်မြင့်ရုံနဲ့တော့အထုတ်တဲ့ရောက်မှာတော့မဟုတ်ဘူးလို့ကျွန်တော်ထင်တာပဲ
ဒီရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတရားရုံးမှာပါအမှုရင်ဆိုင်နေရချိန်မှာပြည်သူတွေကိုတတိမှန်ရရှိရေးဖုံးကွယ်တဲ့လုပ်ရအဖြစ်မြန်မာရိုဟင်ဂျာများအဖွဲ့ UK ရဲ့ဥက္ကဋ္ဌအခုအာဂျင်တီးနားမှာတရားဆွဲဆိုမှုကိုဥဆောင်နေသူဥထုံးခင်ကသုံးသပ်ပါတယ
်ဒါကတော့ရှင်းရှင်းလေးပါနော်အာနာသိစစ်ကောင်စီကအာဒီလို2016 19မှာပေါ့နော်ဒီစစ်တပ်ကရိုဟင်ဂျာလူမျိုးတွေအပေါ်မှာရဲရဲဆက်ဆက်လူမျိုးတို့တပ်ဖြတ်မှုတွေလုပ်ခဲ့တာကပေါ်လာမှာကိုသူတို့ဘယ်လိုနည်းနဲ့မှမလိုလားဘူးဘာဖြစ်လို့လဲဆိုတော့ဒီမှာအခု ICC မှာလေးကိစ္စနေတယ်ICJ မှာလေးကိစ္စနေတယ်ပြီးတော့ကျွန်တော်တို့ မြန်မာရောဟင်ဂျာဖွဲ့ UK အနေနဲ့ကလည်းအာဂျင်တီးနားမှာအမှုတွေကကျွန်တော်တို့ဆွဲထားတယ်အဲ့လိုကြတော့သူတို့ကမြန်မာပြည်သူတွေကပေါ့နော်ဒီလိုစစ်တရဲ့လူမျိုးတို့ရဲရဲဆက်ဆက်လူဟင်ဂျာလူမျိုးတို့တက်ဖြက်မှုပေါ်လာမှာကိုဘယ်လိုနည်းနဲ့မှမလုပ်ဘူးအဲ့ဒီပြင်ကြောင်တာကရက်တန်တာဖြစ်တယ်နောက်တစ်ပတ်ကဒီစစ်အာဏာသိမ်းကောင်စီဆိုတာကတဲ့မြောက်လိုင်းရဲ့ရသဝဲခိုင်းကရိုဟင်ဂျာလူမျိုးတို့တက်ဖြက်မှုကိုစနစ်တကျလုပ်ခဲ့တာမှာကတင်းတင်းရှားရှားဒီမှာနိုင်ငံတကာကရောတင်းတင်းရှားရှားပြီးတယ်အဲ့ဒီအတွက်ကြောင့်သူတို့ကဒီလိုဟာတွေပေါ်လာမှာကိုဘယ်လိုနည်းနဲ့မှမလိုလားဘူးရိုဟင်ဂျာလူမျိုးတို့တက်ဖြက်မှုကဂျန်နိုဆိုက်ကအခုတည်း ongoing ပဲတွားနေတုန်းပဲဘာဖြစ်လို့လဲဆိုတော့အခုလူရခိုင်ပြည်မှာအဲတသိန်း3000တော့လူဟင်ဂျာတွေက2000ကနေဒီနေ့32တို့အခြေစခန်းလို့ပြောမှနေရတယ်အစားအသောက်တွေအကန့်အသတ်နဲ့ထားတယ်ကျောင်းတက်ခွင့်လက်ပညာသင်ခွင့်ပေါ့နော်အဲစေကူတာခွင့်တို့ကအသက်အကန့်အသတ်လုပ်ထားတယ်ဒါတွေကရေရွှေရှဲရှိရှိနဲ့လူဟင်ဂျာလူမျိုးစုတစုကိုသူတို့ကတုံ့ပြန်ရှင်းလင်းနေတာဖြစ်တယ်စနစ်တကျဟုတ်
တယ်
လူဟင်ဂျာလူမျိုးတွေကိုရှင်းလင်းနေတာဖြစ်တယ
်ဒီလိုမျိုးရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်ခံမထားတဲ့စစ်ကောင်စီဘက်ကတော့ဘလို့ပဲအဖြစ်ပြက်တွေကိုဖုံးကွယ်ဖို့စူးစမ်းနေပါစေအခုဆိုရင်တော့ဆရာနာတင်ပြီးတဲ့နောက်ပိုင်းမှာစစ်တပ်ရဲ့လုပ်ရက်ကိုမြန်မာပြည်သူတွေကိုယ်တိုင်ကိုယ်တွေသိရှိနေကြပြီဖြစ်လို့သူတို့ရဲ့ကိုယ်တွေအတွေ့အကြုံတွေနဲ့ရှင်ပြီးနှစ်နာသူတို့တရားမျှတမှုရရည်ဝိုင်းဝန်းဆောင်ရွက်ပေးဖို့လိုတယ်လို့ဦးထုံခင်ကလည်းတိုက်တွန်းပါတယ
်နောက်တစ်ခုကဒီမှာကမြန်မာပြည်မှာကစစ်အာဏာသိမ်းကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ရဲ့ရဲရဲဆက်ဆက်တန်းကြုံမှုတွေကိုပို့ပြီးအပီးရှိလာတယ်ရိုဟင်ဂျာလူမျိုးတွေကိုဘယ်လိုလုပ်ခဲ့ရဆိုတာလေမြန်မာပြည်သူလူတို့အများစုကအာရိုဟင်ဂျာတွေဘယ်လိုခံခဲ့ရတယ်ဆိုတာနားလည်လာတယ်သိရှိလာတဲ့အတွက်ကြောင့်အဲ့ဒါတွေပေါ်လွင်မှာကိုလေသူတို့မလိုလားဘူ
းဟုတ်ကဲ့အဓိကကတော့ခုနပြောသလိုပေါ့နော်မြန်မာပြည်မှာဆက်ရနာတင်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းနဲ့ဒေသကြီးအသီးသီးပေါ့နော်မကွေးစကိုင်းနေမှာပါဒီလိုလူတွေကိုစုလိုက်ပြုံလိုက်တက်တာမျိုးအကျုံးနေတဲ့တုတ်တာမျိုးနေအိမ်နေမိတဲ့တိုက်တာမျိုးကိုယ်တိုင်လက်တွေ့ကြုံခဲ့ရတဲ့မြန်မာပြည်သူတွေကလည်းဒီလိုနောက်နောက်မှာဒီလိုမျိုးအလားတူလူမျိုးတုံးတက်ဖြတ်မှုတွေထက်လဲမဖြစ်အောင်သူတို့တို့တရားမျှတမှုအနေနဲ့ရောဘာတွေနိုင်ငံတကာအနေနဲ့လှုပ်ဆောင်တင်တယ်လို့ရောဥထုံးခင်အကြံပြုချင်တာရှိပါလဲရှင
်။စေအာနာမသိခင်တုန်းကမယုံခဲ့ဘူး။အခုစေအာနာသိကောင်စီကအာနာသိပြီးနောက်ပိုင်းမှာကျွန်တော်တို့ရှင်ကြီးကိုမနမတွေရှင်ကြီးကိုမနမတွေပြီးတော့စကိုင်းမှာဆိုရင်လေကျွန်တော်တို့မြန်မာပြည်ကညီကိုမနမတွေအားလုံးက yes yes ဆက်ဆက်တန်းကျုံတဲ့နေဆက်မှုပေါင်းစုံအင်းတွေဆိုရင်လေရွာတွေဆိုရင်ကိုလေမီးရှို့တယ်စကြောရေးတွေမှာမဟုတ်ရဲရဲဆက်ဆက်တက်ဖြတ်မှုတွေလုပ်နေတယ်ဆိုတော့ဒီစစ်တပ်ရဲ့ရက်ဆက်တက်တန်းကျုံမှုတွေကိုကျွန်တော်တို့မြန်မာပြည်သူလူတွေတွေကပို့ပို့ပြီးသိရှိလာတဲ့အတွက်အခုဆိုတနိုင်းနယ်လုံးမိဘကအခုဒီစစ်အာဏာသိမ်းကောင်စီစစ်တပ်ရဲ့ရဲရဲဆက်ဆက်တန်းကျုံမှုတွေအကုန်လုံးကအခုသိရှိပြီးသားဖြစ်နေတယ်ဒီစစ်တပ်ရဲ့နေ့စဉ်နေ့အမြလုံနေတဲ့ရက်ဆက်မှုတွေကိုခိုင်မကန်စုမြေနေဒီလိုခေါ်တဲ့လူသားမျိုးတွေအပေါ်မှာရက်ဆက်မှုကျူးလွန်မှုတွေဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကတရားမျှတမှုရဖို့ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးဘုံချုပ်မှုကြီးမီအွန်လိုင်းအပါအဝင်အားလုံးကိုကျွန်တော်တရားခွင်ပြုမှခေါ်လာနိုင်ဖို့ကျွန်တော်တို့လုပ်ရမယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာနိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အကြောင်းအရာတွေရေးသားထုတ်လင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မဂ္ဂဇင်းစာအုပ်တအုပ်နောက်သတင်းအေဂျင်စီ12ခုကို2021ခုနှစ်ထဲမှာပဲလုပ်ငန်းလိုင်စင်နေရုပ်သိမ်းခဲ့တယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ယုံကဧပြီလ9ရက်နေ့ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမွန်စူးစီးတင်ပြခဲ့တာပါ